သူကဥရှင်မန်းစီကိုဘာကြောင့်စာရေးရတယ်ဆိုတာအရှင်းပြပါလားခင်ဗျာ
။ဟိုကျွန်တော်တို့ကပတ်တော်ကိုယ်စားလှယ်လေးဖြစ်တယ်။နောက်ဥပဒေပြုမှတ်နိုင်မှာအဓိကဦးဆောင်နေတဲ့ပုဂ္ဂိုလ်ကြီးတွေဖြစ်တယ်။ဒီကံပြောပါတီရဲ့ဒုတိယဥက္ကဋ္ဌကြီးလည်းဖြစ်တယ်ဆိုပြီးကမှကျွန်တော်တို့တင်ပြရခြင်းဖြစ်ပါတယ်
။သူ့အနေနဲ့ရောဘာတွေများလုပ်ပေးနိုင်မလဲခင်ဗျာ။ဆရာတို့ဘယ်လိုမျှော်လင့်ချက်တွေနဲ့စာရေးကြတာပါလဲ
။ဒီလိုပြကျွန်တော်တို့ကဒီကဥဒေ136ခကွေးပုံနော်။အဲပြုတ်ပြောင်းတဲ့ပုံမှန်တွေကိုကျင်းစင်မယ်ဆိုရင်တော့မှအတိကျပြီးတဲ့အချိန်မှာပုံမှန်435မှာပါတဲ့အချိန်ကျွန်တော်တို့ကဒီတော်စုတက်တော်ကိုယ်စားလှယ်20ရာခိုင်နှုန်းလက်မှတ်ရေးထိုးပြီးမှဆိုတခုကိုတင်ရမှာပါ။အဲဒီတော့ပြုတ်ပြင်မယ်ဆိုရင်လည်းပြုတ်ပြင်ရမယ်ရာခိုင်နှုန်းက85ရာခိုင်နှုန်းကြိုကြိုကထောက်ခံပေးပြီးကမှဒီဥပဒေကြမ်းကလည်းတည်ဖြစ်မှာ哦။ဆိုတော့ကျွန်တော်တို့ဒီ20ရာခိုင်နှုန်းတို့ဒီတော်စုတက်တော်ကိုယ်စားလှယ်တွေကိုကျွန်တော်တို့အချိန်မရွေးပေါ့နော်။ဒါကောက်ခံရင်လက်မှတ်ထိုးမှုတွေရှိပါတယ်။ဒါပေမဲ့လို့ဒီ85ရာခိုင်နှုန်းကြိုကအကြည့်ပြုတ်မှာပြီးကျွန်တော်တို့အဆိုပြုခဲ့တဲ့ဥပဒေကြမ်းအတီတူမှာဆိုဒီတောင်စုကတို့ထဲမှာညညာစုဖြစ်တဲ့ဒီခံကြိုးပါတီရဲ့တက်မလို့သားကိုစရီတို့ရဲ့သဘောထားကြီးမှုကအမှန်တရားကြီးပါတယ်အဲ့ဒါကြောင့်သူတို့ရဲ့ဥပပေါင်းပါဝင်မှုမပါဝင်ပေးနဲ့လေပဲဒီကျွန်တော်တို့ဆိုပြတဲ့ဆိုပြချက်တခုကအောင်မြင်ဖို့ကခက်ခဲပါတယ
်ဆရာတို့လွတ်တော်ကိုစရီတွေအခုလိုစာရေးလိုက်တဲ့အတွက်ပေါ့လေဆရာတို့တင်ပြလိုက်တဲ့အတိုင်းမျှော်မှန်းတဲ့အတိုင်းဖြစ်လာနိုင်မယ်လို့ယုံကြည်ပါလားခင်ဗျာ
ကျွန်တော်တို့ကတော့ယုံကြည်ပါတယ်ကကျွန်တော်တို့ကဒီခုနလိုဒါသဘောထားကြီးမှုစစ်ကိုလိုမှုဟာဒီခံပြောပါတီရဲ့ခေါင်းဆောင်ကြီးတွေပေါ်မှာရှိတယ်ခေါင်းဆောင်ကြီးတွေမှာလည်းရှိတယ်ဆိုတော့ကျွန်တော်တို့နားလေပါတယ်အဲလိုဘလိုနီးနဲ့ဒီဥစ္စာကိုပြေရပြေချောင်းရှင်းမလဲဆိုတဲ့ဥစ္စာကိုလည်းသူတို့နေ့တူကစဉ်းစားနေကြတယ်လို့ပဲဥစ္စာတုံ့တက်ပါတယ
်တကယ်လို့များပေါ့ဆရာရယ် NLD ပါတီကိုယ်စားလှယ်တွေဘက်ကလည်းသူတို့ပြင်လို့တဲ့စာသားကိုပြင်ဆင်မပေးသေးသေးဖြင့်လွတ်တော်မတက်ပဲနေမယ်လွတ်တော်ဘက်ကလည်းပြင်ဆင်ဖို့အချိန်တွေကြန့်ကြာနေတဲ့အခက်အခဲတွေရှိနေမှာဆိုရင်ဘလို့အချိန်တွေများဖြစ်လာနိုင်မလဲခင်ဗျာ
အဲ့ဒါလေးကတော့ဖြစ်ဘူးခုချက်ချင်းမမေးခင်လေးမှာကျွန်တော်ဂျပန်တိုင်းကလည်းမေးပါတယ်ကျွန်တော်ဒီကိစ္စလေးကိုလည်းရှင်းပြပါတယ်ဆိုတော့အကုန်လုံးကစိတ်ဝင်စားကြတယ်လို့ထင်တယ်လေကျွန်တော်တို့ဒီနိုင်ငံရေးပြည်လေပုံလို့နော်အမျိုးသားပြန်လည်ရင်ကြားရှိပုံလို့ပြည်တွင်းရင်ကြားမှုလို့ဆိုတာပြည်တွင်းကပုံကိုယ်ရဲ့အပြင်အနည်းဆက်ဆုံးနိုင်ငံတွေရောလမ်းဝေးတဲ့ပြည်ပနိုင်ငံကြီးတွေရောကျွန်တော်တို့ကိုစောင့်ကြည့်နေကြတာပေါ့နော်အဲ့တော့ကျွန်တော်တို့ဟာကိုတိုင်းရင်းသားညီနောင်ချင်းချင်းဘလို့ဒီကိစ္စလေးအမှန်ပြေးမွားပါတယ်ဒီရာပြေချောင်းဖြစ်ရှင်းနိုင်တယ်ဆိုရဲဒါသမိုင်းဝင်နော်ကျွန်တော်တို့ဟာကျွန်တော်တို့ဆောင်ရွက်နိုင်တဲ့အခြေအနေရှိသွားလျက်နဲ့ဒီကသို့မဟုတ်ဖြတ်တော်ပြင်မကဖြစ်ရှင်းပေးရတာမျိုးဖြစ်သွားရင်လို့ချင်းကျွန်တော်တို့အနေနဲ့ဒါဆိုကြိုးပဲဖြစ်သွားမှာပေါ့နော်အဲ့တော့မပြေလည်ရင်ဒီထက်မကမမြုံမနဲ့တဲ့နော်အချိန်လေးကြီးလဲမရောက်သွားဘူးလို့ကျွန်တော်တို့ကမပြောရေးပါဘူးခင
်ဗျာအခြေခံဥပဒေကိုပြန်ကြည့်မယ်ဆိုရင်အခြေခံဥပဒေပုံမှန်130ပုံမှန်ခွဲခါခွဲမှာဆိုရင်ဒီပြည်တော်စုလွတ်တော်အစည်းအဝေးသို့တက်ရောက်မီပြည်သူလွတ်တော်ကိုယ်စားလှယ်တူသည်ပြည်တော်စုလွတ်တော်အစည်းအဝေးတရက်တွင်လွတ်တော်ဤခွင့်ပြုချက်မရဘဲအစည်းအဝေးတက်ရောက်ရန်ရက်ပေါင်း15ရက်တစ်ဆက်တည်းပြက်ကွက်ကြောင်းပြည်တော်စုလွတ်တော်နာယကထံမှအကြောင်းကြားချက်ရရှိလျင်ပြည်သူလွတ်တော်ကယင်းလွတ်တော်ကိုယ်စားလှယ်အားသတ်မှတ်ထားသည့်နီလန်းများနှင့်အညီအရေးယူရမည်ဆိုတဲ့ပုံမှန်မှာပေါ့ဆရာ။ဟိုတချို့ကလည်းဒါရွေးချယ်ကန် NLD ကိုယ်စားလှယ်တွေနဲ့ဒါအကျုံးဝင်တယ်လို့တုံ့သက်မှုတွေရှိတယ်။တချို့ကလည်းဒါတော့မဆိုင်ဘူးဆိုပြီးတော့ကောက်ယူမှုတွေလည်းရှိတယ်။ဆရာတို့ရောဘယ်လိုများဒီဥပဒေပေါ်မှာနားလည်လို့ရပါလဲခင်ဗျာ။
ကျွန်တော်တို့ကတော့ဖြင့်ဒီဥစ္စာဟာအကျုံးဝင်မယ်လို့မထင်ဘူး။ဘာလို့လဲဆိုရင်မြို့သားဒီမိုကရေစီပို့ချုပ်ပြန်နဲ့ပတ်သက်တဲ့ပုံစံတွေကလည်းပြောရလေ။တပိတ်မောက်တာမဟုတ်ဘူး။နော်ဒီကိစ္စလေးကိုပြရပြောင်းပြင်နိုင်နေပါလေ။ပြည်လင်းအချိန်မရွေးတက်ဖို့အချိန်သင့်ရှိပါလေ။ဒီဘက်ကလည်းဖိတ်တော့ဖိတ်တာပေါ့နော်။ဒါပေမဲ့လို့ဒီတော်စုဘက်တို့ရဲ့တက်ရောက်တဲ့စီးရင်မှာပြက်ကွက်ဆိုတဲ့စီးရင်ကိုချိန်ရတာကိုကျွန်တော်တို့မကြားဘူးပေါ့နော်။တက်ရောက်တဲ့သူဘယ်လောက်နော်အဲ့ဒီကဘယ်လောက်ရခိုင်လုံးတက်တယ်ဆိုတဲ့သဘောထင်မှာမြို့သားဒီမိုကရေစီပို့ချုပ်ရဲ့38ဦးသောပုံစံတွေစီးရင်တော့မပါဘူးလို့ပဲ။ယူဆပါလေအဲ့ဒါကြောင့်ခုန130ခောက်ခွေးနဲ့အကျုံးမဝင်ဘူးလို့ကျွန်တော်တုံ့ပြန်တာပေါ့နော်
တရာဦးမောင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်